ယူကရိန်းရဲ့မဟာမိတ်နိုင်ငံတွေအနေနဲ့ရုရှားကျူးကျော်မှုကိုတောင်းလာနေတဲ့ယူကရိန်းကိုအကူအညီပေးနိုင်မှုတွေရပ်မပစ်ဖို့အတွက်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကစစ်တပေးနေမှာပန်ကြားလိုက်ပါတယ်။ဥရောပနဲ့ကမ္ဘာကြီးမှာနောက်လာမယ့်17ရက်အတွင်းအခြေအနေပုံစံအစ်စ်စပြောင်းလာမယ်ဆိုတာရှင်းနေပြီဖြစ်ပြီးဒီလိုအခြေအနေမျိုးမှာယူကရိန်းကိုအကူအညီပေးတာတွေရပ်မပစ်ဖို့ဂျာမနီမှာကျင်းပတဲ့ယူကရိန်းကာကွယ်ဆိုင်ရာဆက်သွယ်ဆောင်ရွက်မှုအဖွဲ့ရဲ့ညီလာခံဖွင့်ပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။January 20မှာအမေရိကန်သမ္မတအဖြစ်နဲ့ Donald Trump တန်းသစ္စာကျင်းပတော့မှာကိုညှိညွှန်းပြောတာလည်းဖြစ်ပါတယ်။ရုရှားကယူကရိန်းကိုဆက်ပြီးတိုက်ခိုက်နေတာဖြစ်ပြီးရုရှားကိုတောင်းလာနေတဲ့ယူကရိန်းအတွက်နိုင်ငံတကာထောက်ပံ့မှုကမရေမရာဖြစ်လာနေပါတယ်။အသက်တက်လာမဲ့သမ္မတ Trump ကယူကရိန်းအတွက်အကူအညီပေးနေတဲ့အမေရိကန်ဥဆောင်တဲ့ဒီအဖွဲ့ကိုဆက်ပြီးအကူအညီပေးမသေးဘူးလို့တစုံတရာထုတ်မပြောသေးပါဘူး။2022 February မှာယူကရိန်းကိုရုရှားကျူးကျော်ခြင်းကဆက်ပြီးနိုင်ငံပေါင်း50လောက်ပါတဲ့ဒီဖက်ကယူကရိန်းကိုလက်နက်သင်တန်းနဲ့စစ်သုံးကိရိယာတွေအတွက်ဒေါ်လာ126ဘီလီယံကျော်ထောက်ပံ့ခဲ့ကြတာလည်းဖြစ်ပါတယ်။